ရိုက်တာသတင်းနောက်နှစ်ဦးရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကပြောဆိုလိုက်ပါတယ်။သတင်းနောက်တည်းရဲ့ရှေ့နေတူဦးဖြစ်တဲ့ဦးတန်းစောအောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါတယ်အပြည့်အစုံကိုတော့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှာအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးက Writer သတင်းတော်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
တရားရုံးကိုတင်ပြထားတယ်တရားရုံးမှာပဲစောင့်ရနေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးရန်ငါဖြစ်တဲ့တစုံတရားပြောဖို့မရှိဘူးကျွန်တော်တို့တရားရုံးဆိုတာကတရားလွတ်လပ်တယ်ပေါ့နော်အဲ့ဒါတခုဖြစ်တယ်အဲ့ဒီတိုင်းပဲသူတို့စောင့်ရနေလိမ့်မယ်ပေါ့နော်ဒါလေးတော့ပြောချင်တယ
်နိုင်ငံတော်တမန်သားနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေကတွေးဆောင်တာမှာတော့ Writer သတင်းတော်နှစ်ဦးအယူခံကိစ္စဒူးရဲမှုမွေးရနိုင်မိသားစုကိစ္စအလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမန်သားထံကိုပေးခဲ့တယ်လို့ဥသောတိတ်ကပြောပါတယ်ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံလျှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်ချက်ကို VOA ကိုအခုလိုပြောပါတယ
်မျှော်လင့်တာကတော့ဟိုဥပဒေတောင်းကပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောက်ရုံးမှုပဲနဲ့အစီအစဉ်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုကမာရင်းတဲ့အကြောင်းအရာတွေနောက်မမြတာတဲ့အကြောင်းအရာတွေကိုသိတာပြီးသွားမယ်ပြီးသွားပြီးတော့ဒီနိုင်ငံနဲ့စိုးစိမ်းချက်တခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ကြပါတော့ဆက်လုပ်ပါဘူ
း Writer သတင်းဌာနအကြီးအကဲ Stephen Eder ကလည်းသတင်းတော့နှစ်ယောက်လူချင်းချင်းနာခွင့်ရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားသေးဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်စခိုင်းမီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ် August လနေမေရှင်းလင်းစီစဉ်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလူ့ကျွေးရေးတပ်ဖွဲ့တွေနဲ့ဒီသာကံတွေကအစူဝေးလိုက်ဥပဒေမဲ့တပြက်ခဲမှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတရင်လိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါအဲ့ဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ဝက်ချက်အဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်ထားတာပဲဖြစ်ပါတယ်ခင်ဗျာ